ရှိတောင်အာရှအာဆီယံအသင်းထူထောင်ခဲ့တဲ့နှစ်50ပြည့်ထိမ့်မှခန္ဓာကိုယ်ဒီနေ့အလဲကြဥက္ကဋ္ဌနိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာမနေ့မနေ့ပိုင်းကကျင်းပခဲ့ပါတယ်အာဆီယံရဲ့ရွှေတုခန္ဓာမှာဖွဲ့ဝင်ဆယ်နိုင်ငံရဲ့ခေါင်းဆောင်တည်တည်ကဗီဒီယိုသွင်လာပြီးပါခဲ့ကြတဲ့အထဲမြန်မာသမ္မတဦးထင်ကျော်ကလည်းအခုလိုပြောကြားခဲ့ပါတယ်ပြီးခဲ့တဲ ပျော်ရွှင်ချမ်းမြေ့ကြပါစေမင်္ဂလာပါအာဆီယံ
ပြီးခဲ့တဲ့ရက်နိုင်ငံတွင်းကကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများညီလာခံပြီးဆုံးမွေးထိမ့်မှတ်ခမ်းနားဖြင့်ရွှေတုခမ်းနားကိုကျင်းပခဲ့တဲ့အခါအခမ်းအနားမှုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးအလန်ပီတာခေတန်တို့ကအဖွင့်အမင်ကိုပြောပါတယ်အာဆီယံအသင်းအနေနဲ့သဘောတူညီမှုရဖို့ညှိနှိုင်းရခက်ခဲလာပေမဲ့နိုင်ငံသားရေးဝန်ကြီးတွေအနေနဲ့အာဆီယံရဲ့အလဲလက်လမ်းစဉ်အကြောင်းထုတ်ဖော်ပြောဆိုရခဲ့ကြပြီးနိုင်ငံရဲ့အကျိုးစီးပွားထက်ဒေသတွင်းအကျိုးစီးပွားကိုဦးစားပေးနိုင်ခဲ့တဲ့အကြောင်းထက်သွင်းပြောဆိုခဲ့ပါတယ်အခမ်းအနားမှာအဓိကမင်းငွန်းပြောကြားခဲ့သူဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကလည်းနော်နှစ်ပေါင်း90အတွက်အာဆီယံဒေသတွင်းရှိပြည်သူအားလုံးဖွံ့ဖြိုးတိုးတက်ရေးကိုလှုံ့ဆော်မှုတာဝန်ရှိတဲ့အကြောင်းထက်သွင်းပြောကြားပါတယ်အာဆီယံအသင်းကိုထိုင်းနိုင်ငံဘန်ကောက်မြို့မှာ1969ခုနှစ်ဩဂုတ်လ10ရက်နေ့ကအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်နဲ့စင်ကာပူနိုင်ငံတို့ကဘန်ကောက်ကျင်းပစာတမ်းကိုလက်မှတ်ရေးထိုးပြီးထူထောင်ခဲ့ကြတာပါလော့ဆယ်အာဆီယံအသင်းမှာအဖွဲ့ဝင်10နိုင်ငံရှိလာနေပြီးအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စင်ကာပူထိုင်းဘရူနိုင်းကမ္ဘောဒီးယားလာအိုမြန်မာနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်